This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပီဆရာနာရှင်ပေတို့မှကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မေလ10ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါရမယ်ရှင်ပထမဦးစွာစီရီသတင်းကောက်နှုတ်ချက်များကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ကျောက်တုနယ်ခံပတ်မှာတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကလေကြောင်းကနေဘုံဆန်နှလုံးကျဲချတိုက်ခိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မကွေးတိုင်းကျောက်တုတိုက်နယ်နဲ့စကိုင်းတိုင်းတမူးခရိုင်ကခံပတ်မြို့နီးမှာတိုက်ပွဲဖြစ်တာမရှိဘဲအကြမ်းဖက်စစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။တတဦးလေစိတ်ကတက်လာတဲ့ White Trail လေရင်တစင်းဟာမနေ့ကမေလ9ရက်နေ့မနက်6:30ကနေမနက်6:00ခွဲအတွင်းကျောက်တုတိုက်နယ်ကိုတစ်ချိန်မှာဘုံသုံးလုံးနဲ့၄ချိန်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးစုစုပေါင်းဘုံ12လုံးနဲ့တိုက်ခိုက်ခဲ့တာလို့ရော်လင်းတန်းကအသိပေးပါတယ်။ Internet line တွေနဲ့ phone line တွေဖြတ်တောက်ထားတာကြောင့်ဒီလေကြောင်းတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်တဲ့ထိခိုက်ပျက်စီးမှုအခြေအနေကိုမသိရသေးဘူးလို့လည်းရော်လင်းတန်းကပြောပါတယ်။လာတူတမူးခိုင်ခံပတ်မြို့ဤကိုစစ်ကောင်စီရဲ့ Jet လေယာဉ်တစ်စင်းကမနီးကညနေ6နာရီကမှဘုံနှလုံးကျဲချခဲ့တယ်လို့ကနဦးသတင်းရထားတယ်လို့ကလေးဒေတာရင်းမီဒီယာကဖော်ပြပါဗျ။မီလာရှင်းနေကလည်းကလေးမြို့နယ်တဲကလက်ပံကျောင်းရွာဤကိုလည်းအကြမ်းဖက်စစ်ကောင်စီကလေကြောင်းတိုက်ခတ်မှုတစ်ကြိမ်လုပ်ခဲ့တယ်လို့သိရပါဗျ။ကလေးမြို့နယ်မြောင်ပိုင်းနဲ့တမူးမြို့နယ်တောင်ပိုင်းမှာအေဘီလာကလေကြောင်းဘုံကျဲမှုမရှိသလောက်ဖြစ်ခဲ့ပေမဲ့မီလာထဲမှာလေကြောင်းဘုံကျဲတိုက်ခတ်မှုတွေစစ်ကောင်စီဘက်ကပြန်လုပ်လာတာလို့လည်းဒေတာနေပြည်သူတွေကပြောပါဗျ။အကြမ်းဖက်စစ်ကောင်စီဟာတိုက်ပွဲဖြစ်တာမရှိသလိုစစ်ရေးလှုပ်ရှားမှုမရှိတဲ့ဒေသတွေကရဲသားပြည်သူနေထိုင်ရာခြေရွာတွေကိုဥတီပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်နေတာကြောင့်ပြည်သူလူထုအနေနဲ့လေကြောင်းရန်ကာကွယ်နီးလန့်တွေကိုလိုက်နာပေးကြဖို့နဲ့အိမ်တိုင်းဘုံကိုရင်းတွေတူးထားကြဖို့တော်လိုင်းရေးဖွဲ့စည်းတွေကတိုက်တွန်းထားပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့တောင်းတက်ထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုအပြစ်ရက်တက်တန်းတိုးထားတဲ့စစ်ကောင်စီတပ်ကလေကြောင်းအပါဝင် drone တွေလက်နက်ကြီးတွေနဲ့ထပ်မံတိုက်ခိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်တောင်းတက် DNLA ထိန်းချုပ်ထားတဲ့နောင်ချုံမြို့နယ်ကိုအပြစ်ရတတန်တိုးထားတဲ့စစ်ကောင်စီတပ်ကလေကြောင်းပါဝင် drone တွေလက်နက်ကြီးတွေနဲ့ထပ်မံတိုက်ခိုက်ခဲ့တယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနကပြောပါတယ်။နောင်ချုံမြို့နယ်ထဲကတောင်းတက်မတော် PSLF DNLA ရှိရာသရဲချူရွာနီးတစ်ဝိုက်ကိုထိုးစစ်ဆင်လာတာကြောင့်စစ်ကောင်စီတပ်နဲ့မီလာ9ရက်မနက်6နာရီကျော်ချိန်ကစပြီးတိုက်ပွဲဖြစ်ခဲ့ရမှာစစ်ကောင်စီရဲ့အမှတ်902အမြောက်တပ်ကနေ့လယ်12နာရီကျော်ချိန်မှာ drone နဲ့ဘုံငါလုံးလက်နက်ကြီးနဲ့ဆယ်ကြိမ်တိုက်ပွဲဖြစ်ရာဇယက်ချူရွာကိုပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အလားတူစစ်ကောင်စီတပ်နဲ့တောင်းတက်တို့နေ့လယ်3နာရီကျော်အချိန်မှာတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ဘက်ကနေ့လယ်12နာရီကျော်ကစလို့ drone နဲ့ဘုံ၈လုံးလက်နက်ကြီးနဲ့9ကြိမ်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့အသိပေးပါတယ်။စစ်ကောင်စီရဲ့အမှတ်902အမြောက်တပ်ဟာမနေ့ကမနက်ပိုင်းမှာပဲနောင်ချုံမြို့နယ်ကရာပြင်ကြီးရွာကို drone နဲ့ဘုံ၄လုံးအစိမ့်ခွေဘုံ၁၇ကြိမ်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့နေ့လယ်တနင်္လာနေ့ကမှအုံမတီးရွာကို drone နဲ့ဘုံကုန်လုံးအစိမ့်ငွေဘုံ၄လုံးကျဲချခဲ့ကတောင်လာရွာကိုလည်းလက်နက်ကြီးနဲ့၁၈ကြိမ်အစိမ့်ငွေဘုံနဲ့၆ကြိမ်တိုက်ခိုက်ခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေကသိရပါတယ်။ညီနောင်မမိတ်၃ဘွဲ့ကငရင်တန်တဲ့ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေဆက်လုပ်နိုင်ဖို့တိုက်ပွဲဖြစ်နေရာတွေမှာထိုးစစ်ဆင်မှာမဟုတ်ဘူးလို့မီလာတရက်နေ့မှာတပတ်သက်အပြည့်ရကာလနောက်ထပ်တစ်လတက်တန်းထပ်တိုးထားချိန်မှာစစ်ကောင်စီဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေဇက်တိုက်လှုပ်လာတာပဲဖြစ်ပါတယ်အကြမ်းဖက်စစ်ကောင်စီဟာမ မေလ6ရက်နေ့ကအဖြစ်ရက်သက်တမ်းတက်လာတိုးမယ်လို့ကြေညာခဲ့ပေမဲ့မေလ9ရက်နေ့ကစပြီးမေလ9ရက်နေ့ထိနောင်ချုံမြို့နယ်ကတရက်ကျိုးရွာ၊ရာပြင်ကျေးရွာ၊အုံမတီးရွာနဲ့တောင်လှရွာတို့ကိုဇက်တိုက်ဆိုသလိုနေ့စဉ်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။ဒါကြောင့်မိဘပြည်သူတွေအနေနဲ့စစ်ကောင်စီရဲ့လေကြောင်း၊ဒရုန်းနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုရန်ကနေရှောင်ရှားနိုင်ဖို့စစ်ရေးသတိအမြဲရှိကြဖို့တောင်းတက်ကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမယ့်သတင်းကတော့မြန်မာထိုင်းနယ်စပ်မှာရှိတဲ့ဒေသနေပြည်သူတွေလုံခြုံရေးအာမခံချက်ရှိစေဖို့ထီခီစစ်ခြေဆိုင်စခန်းကိုပြန်လည်ထိန်းချုပ်ရတာလို့ KNU ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြန်မာထိုင်းနယ်စပ်မှာရှိတဲ့ဒေသနေပြည်သူတွေလုံခြုံရေးအာမခံချက်ရှိစေဖို့မြိတ်တဝဲခရိုင်ဒေသကထီခီစစ်ခြေဆိုင်စခန်းကိုပြန်လည်ထိန်းချုပ်ရတာလို့ကရင်မျိုးသားစည်းရုံး KNU ကအသိပေးပြောဆိုလိုက်ပါတယ်။ထီခီစစ်ရေးခြေအနေနဲ့ပတ်သက်လို့မြန်မာထိုင်းနယ်စပ်တစ်လျှောက်မှာနေထိုင်ကြတဲ့ထိုင်းပြည်သူတွေကိုအသိပေးတဲ့ပန်ကြားချက်တစ်စောင်ကိုကရင်မျိုးသားအစည်းအရုံး KNU မြိတ်တဝဲခရိုင်ကထုတ်ပြန်ရမှာအခုလိုအသိပေးလိုက်တာဖြစ်ပါတယ်။အဲ့ဒီပန်ကြားချက်ကိုကရင်မျိုးသားအစည်းအရုံးမြိတ်တဝဲခရိုင်ကမြန်မာအင်္ဂလိပ်ထိုင်းသုံးဘာသာနဲ့ထုတ်ပြန်ထားပါတယ်။ကရင်မျိုးသားအစည်းအရုံးမြိတ်တဝဲခရိုင်နယ်မြေကိုမြန်မာစစ်တပ်က1998ခုနှစ်မှာသိမ်းပိုက်ခဲ့တာကြောင့်စစ်ရေးပဋိပက္ခတွေဖြစ်ခဲ့ပြီးဒေသနေပြည်သူတွေနေရွှန့်ခွာရွှေ့ပြောင်းရတာတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်ကရင်မျိုးသားအစည်းအရုံးတပ်မဟာ၄အနေနဲ့နေဆက်လျှောက်မှာနေထိုင်ကြတဲ့ဒေသနေပြည်သူတွေလုံခြုံရေးအာမခံချက်ရှိစေဖို့ထီခီစစ်ခြေဆိုင်စခန်းကိုမဖြစ်မနေပြန်လည်ထိန်းချုပ်ရတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သူလူထုအနေနဲ့ကိုယ်ကျမကိုယ်ဖန်တီးခွင့်နဲ့မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကနေလွတ်မြောက်စေဖို့ဆိုရင်စစ်ကောင်စီဘော်စစ်ရေးအရရည်ယူဆောင်ရွက်တာတွေလုပ်မှရမယ်လို့ကရင်မျိုးသားစီယုံတပ်မဟာလေးကယုံကြည်ထားပါတယ်။အခုလိုကျမ်းဖက်စစ်ကောင်စီနဲ့စစ်ရေးတက်မှမှုတွေကြောင့်ဖြစ်လာနိုင်တဲ့ထိခိုက်နိုင်ခြင်းနဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေကိုအလေးနဲ့စဉ်းစားပြီးထိခိုက်မှုအနည်းဆုံးဖြစ်အောင်အစွမ်းကုန်စူးစမ်းစီမံခဲ့တယ်လို့လည်းအသိပေးထားပါတယ်။ဂရင်မျိုးသားစည်းရုံးနေနဲ့အရင်ကတည်းကထိုင်းပြည်သူတွေနဲ့တာဟဇရာဖြစ်အောင်နေထိုင်ခဲ့ကြသလိုနောက်မှလည်းခင်မင်လေးစားမှုနဲ့အတူအိမ်နီးချင်းကောင်ပိသားစွာနေထိုင်မှုအသင့်ရှိတယ်လို့ကတိပြုထားပါတယ်။အကြံဘက်အာဏာရှင်စစ်ကောင်စီကရုရှားအကူအညီနဲ့130မီဂါဝက်ရှိတဲ့အနုပြုဓာတ်အားပေးစက်ရုံတရုံကိုဗကုဒေသအလဲပိုင်းနဲ့ဒဝဲအထူးစီးပွားရေးဆောင်မှာတည်ဆောက်ဖို့စီစဉ်နေတာနဲ့ပတ်သက်လို့လည်းမြန်မာပြည်သူတွေနဲ့ထိုင်းပြည်သူတွေရဲ့လုံခြုံရေးအန္တရာယ်ကင်းရှင်ရေးကောင်းမွန်တဲ့ဘဝနေထိုင်မှုတွေပျက်စီးသွားမှာကိုစိုးရိမ်နေလို့အသိပေးထားပါတယ်ခင်ဗျာ။အခုတစ်ခါတင်ဆက်ပြမှာကတော့စစ်ကောင်စီလက်ကျန်မိုင်းနှင်းမိတာကြောင့်တီဘောမြို့နယ်မှာမြို့သားတအူခြေတစ်ဖက်ဆုံးရှုံးနေဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်ပြည်တမဟာနှင့်နေမြေတီဘောမြို့နယ်ကွန်ဆာလိတ်ကျေးရွာကအမျိုးသားတအူစစ်ကောင်စီလက်ကျန်မိုင်းနှင်းမိလို့ညာဘက်6တပတ်ဆုံးရှုံးခဲ့ရတယ်လို့ BSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကပြောပါတယ်ကွန်ဆာလိတ်ကျေးရွာကအသက်32နှစ်အရွယ်မျိုးသားတအူမေလ10ရက်နေ့ညနေ6နာရီခန့်အချိန်မှာစစ်ကောင်စီတပ်ခမရ903စခန်းဟောင်းအနီးမှာမိုင်းနှင်းမိခဲ့တာလို့ဆိုပါတယ်မိုင်းနှင်းမိတဲ့နေရာကိုတောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကတွားရောက်စစ်ဆေးခဲ့ပြီးလူနာကိုဆေးကုသနိုင်အောင်ပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်မေလ9ရက်နေ့ကလည်းကုန်းစုံကျေးရွာကအမျိုးသားတအူထင်းခွေတွားရွာကနေခလာရ23တက်စကန်ဟောင်းဒီမှာစစ်တပ်ကထောင်ထားတဲ့လက်ကျန်မိုင်းနှင်းမိပြီးညာဘက်6လောက်ပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့အေဘီလာတုံးကလည်းတုံဆင့်ရွာကအမျိုးသားတအူလည်းခလာရ23တက်စကန်ဟောင်းနေရာမှာမိုင်းနှင်းမိပြီးခြေတစ်ဖက်ဆုံးရှုံးခဲ့တဲ့ဖြစ်စဉ်တွေရှိခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့စစ်အာဏာရှင်အမြင့်ပြတဲ့အထိချိန်မုံသွားမယ်လို့ဖဲခုံ PDF ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။စစ်အာဏာရှင်အမြင့်ပြတဲ့အထိချိန်မုံသွားမယ်လို့ဖဲခုံ PDF B31002 တပ်ရင်းကကြေပေပြောဆိုလိုက်ပါတယ်။အမျိုးသားညီညွတ်ရေးဆိုရာကာကွယ်ဝန်ကြီးဌာန MOD လက်အောက်ခံဖဲခုံ PDF B31002 တပ်ရင်းတည်ထောင်ခြင်း၄နှစ်ပြည့်ခံတော်ကိုမေလ9ရက်နေ့ကအောင်မြင်စွာကျင်းပနိုင်ခဲ့ရမှာတပ်ရင်းတာဝန်ရှိသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီခဏမှာရှမ်းတောင်ပြူဟာ1ပြူဟာမူဘိုးနေကောင်တက်ရောက်အာဘီစကပြောကြားခဲ့တယ်လို့သိရပါတယ်။ဒေါ်လာရင်း၄နှစ်တာကာလအတွင်းမှာဖဲခုံ PDF 1002ကရဲဘော်16ဦးတိုင်းပြည်နယ်လူမျိုးအတွက်အသက်ပေးခဲ့ရပြီး18ဦးဟာကိုလက်အင်ကာဆွန့်လွတ်ပေးဆက်ခဲ့ရပေမဲ့ကြံတဲ့ရဲဘော်တွေနဲ့စစ်အာဏာရှင်အမြင့်ပြတဲ့အထိဆက်လက်ချေမှုန်းသွားမယ်လို့ဖဲခုံ PDF ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ပြည်တွင်းသတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်မေလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဦးစွာရခိုင်နိုင်ငံရေးသမားဦးဦးလာစောကိုဂုံပြုတ်ဦးညွတ်ကြောင့်ရခိုင်မျိုးသားပွဲချုပ် ULA ထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ တိုင်းပြည်နယ်လူမျိုးအတွက်တသက်သာရည်တည်လှုပ်ရှားဖြတ်သန်းခဲ့တဲ့ရခိုင်နိုင်ငံရေးသမားဦးလာစောကိုဂုဏ်ပြုဥညွတ်ကြောင်းရခိုင်မျိုးသားဖွဲ့ချုပ် ULA ထုတ်ပြန်ကြေညာလိုက်ပါတယ်။ရခိုင်မျိုးချစ်နိုင်ငံရေးသမားလည်းဖြစ်တော်လှန်ရေးသမားလည်းဖြစ်တဲ့ဦးဦးလာစောမေလ5ရက်တနင်္လာနေ့ည7:20 မိနစ်အချိန်မှာကွယ်လွန်သွားတဲ့အပေါ်ရခိုင်မျိုးသားဖွဲ့ချုပ် ULA ကဝန်ထမ်းကြောင်းတဝန်လောက်ထုတ်ပြန်ရမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ဦးဦးလာစောဟာလူချစ်လူခင်ပေါများပြီးသူနဲ့ဆက်ဆံပေါင်းသင်းမှုသူတိုင်းသူ့ကိုလေးစားချစ်ခင်ပြီးကာရဝါထားကြတယ်လို့ဆိုပါတယ်။ပညာရေးပိုင်းမှာထူးချွန်တယ်လို့နိုင်ငံရေးနယ်ပယ်မှာလည်းနိုင်ငံရေးဩဇာရှိသူတယောက်ဖြစ်ကစာရေးကောင်းသူတဦးလို့လည်း ULA ကအသိပေးထားပါတယ်။အရခဒေတာကနိုင်ငံသားကောင်းတယောက်ဖြစ်ခဲ့ပြီးလူသားပိသားခဲ့သူလည်းဖြစ်တဲ့ဦးဦးလာစောကွယ်လွန်သွားမှုအပေါ်ရခိုင်အမျိုးသားအဖွဲ့ချုပ်အရခတက်တော် ULA AA အနေနဲ့မိသားစုဆွေမျိုးများနဲ့ထပ်တူဝမ်းနည်းရတယ်လို့လည်းတဝန်လာမှဖော်ပြထားပါတယ်။ရခိုင်နိုင်ငံရေးသမားတော်လိုင်းရေးသမားစာပေအမှုပညာသမားအရခပြည်သားတူဖြစ်တဲ့ဦးဦးလှစောကွယ်လွန်သွားတဲ့အတွက်ဝန်ထမ်းကြောင့်တုံဝန်လာနဲ့ဂုံပြုတုံဝန်လာပေးပို့ခဲ့ကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံတကာကမိတ်ဆွေပေါင်းတင်ကိုလည်းအထူးကျေးဇူးတင်တယ်လို့လည်းရခိုင်အမျိုးသားအဖွဲ့ချုပ် ULA ကအသိပေးထုတ်ပြန်ထားပါတယ်ရှင်။အခုဆက်လက်ပြီးတော့မြိုင်မြို့နယ်ကန်နီရွာပြူစောတိခေါင်းဆောင်ကမိမပြိုလေးတွေကိုလက်နက်ပြချင်းချောက်ပြီးတားမြားပြုတ်တင်နေတယ်လို့အလင်းဝင်လာတဲ့ပြူစောတိမိသားစုတွေထုတ်ဖော်တဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။မကွေးတိုင်းမြိုင်မြို့နယ်ကန်နီရွာကပြူစောတိကောင်းဆောင်ဟာမိမက်ပြိုလေးတွေကိုလက်နက်အားကိုနဲ့တားမြားဖြစ်ပြုတ်တင်နေတယ်လို့အလင်းဝင်လာတဲ့ပြူစောတိမိသားစုကထုတ်ဖော်ပြောဆိုထားတယ်လို့ပခုတ်ကူခရိုင်အမတ်ဆန်ကတရင်ကထုတ်ပြန်ပါတယ်။မြိုင်မြို့နယ်ကန်နီရွာကထွက်ပြေးလာတဲ့ပြူစောတိမိသားစုတွေကိုမေလ9ရက်နေ့မှာတွားရောက်ခေါ်ယူခဲ့ပြီးစောက်ရှောက်ပေးထားတယ်လို့ဆိုပါတယ်။ဒေသကာကွယ်ရေးအဖွဲ့ရဲ့အကြောင်းကြားချက်အရတွားရောက်ခေါ်ယူခဲ့တဲ့ပြူစောတိတွေကိုစစ်ဆေးမေးမြန်းရာမှာကန်နီရွာပြူစောတိကောင်းဆောင်ကကြေးရွာနေမင်းမပြိုတွေကိုလက်နက်အားကိုနဲ့ချင်းချောက်အနိုင်ကျင့်ပြီးတားမြားဖြစ်ပြုတ်နေတာကိုဝန်ခံထွက်ဆိုခဲ့တာလို့အသိပေးပါရယ်။အလင်းဝင်လာသူတွေဟာအမျိုးသားပြူစောတိနှစ်ဦးနဲ့အမျိုးသမီးပြူစောတိတဦးဖြစ်ပြီးကလေး၃ယောက်ပါတယ်လို့သိရပါရယ်။ကန်နီပြူစောတိစခန်းကိုပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေပိတ်ဆို့ထားတဲ့အတွက်စာနာရိတ်ခါပြက်လက်နေတာနဲ့စစ်တပ်လက်အောက်ခံပြူစောတိတွေရဲ့ညှဉ်းပန်းနှိပ်စက်တာတွေကိုမခံနိုင်တော့တဲ့ရွာသူရွာသားတွေမကြာခဏထွက်ပြေးလာကြတယ်လို့ဒေတာရင်းစစ်ရေးသတင်းတွေကသိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့မြိတ်မောတောင်လမ်းမိုင်းကတိမ်ခွန်းကျေးရွာတိုက်ပွဲမှာစစ်သားနှစ်ဦးလက်နက်ခဲယမ်းတွေနဲ့အလင်းဝင်လာတဲ့သတင်းကိုတင်ဆက်ပေးပါမယ်။တနင်္လာနေ့တိုင်းတနင်္လာနေ့မြို့နယ်မြိတ်မောတောင်နယ်စပ်ကုံသေးလမ်းမိုင်းကတိမ်ခွန်းကျေးရွာတိုက်ပွဲမှာစစ်သားနှစ်ဦးလက်နက်ခဲယမ်းတွေနဲ့အတူအလင်းဝင်လာတယ်လို့ခွတောင်းတမန်အထူးစစ်တောင်းကဒီကနေ့မေလ10ရက်မှာထုတ်ပြန်ပါတယ်လေးလာကြော်ကြာဖြစ်ပွားနေတဲ့တိမ်ခွန်းကျေးရွာတိုက်ပွဲအတွင်းမှာပုတ်ပြင်းအခြေဆိုင်ခမာယာ224တပ်ရင်းကစစ်ကောင်စီတပ်ဖွဲ့ဝင်တက်တက်တဦးနဲ့တပ်သားတဦးအလင်းဝင်လာတာလို့ဆိုပါတယ်အလင်းဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်2ဦးဟာ MA1 နှစ်လက်ကြည်ပေါက်9ခု 5.56 G328 တောင်းအပါဝင်လက်နက်ခဲယံအပြည့်စုံနဲ့ခွတောင်းတမန်အထူးစစ်တောင်းကိုအလင်းဝင်လာခဲ့တာလို့သိရပါတယ်အခုလိုထပ်မံအလင်းဝင်လာသူနှစ်ဦးကို KNL တက်ရင်17လောက်ခန့်ခွတောင်းတမန်အထူးစစ်ကြောင်းတာဝန်ခံကနှွေးထွေးစွာကြိုဆိုပြီးဂုံပြုံငွေလဲထပ်မံချင်းမြင့်သွားမယ်လို့ခွတောင်းတမန်အထူးစစ်ကြောင်းကအသိပေးကြေညာထားပါတယ်။တနင်္လာနေ့မျိုးနဲ့ခြေဆိုင်တက်မဟာလေးလက်အောက်ခန့် KNL တက်ရင်17စုံမထိန်ထုတ်ထားတဲ့တိန်ခုံမောတောင်နယ်စပ်ကုန်းသေးလမ်းပိုက်မှာမနစ်ဒီဇင်ဘာလ28ရက်ကနေအခုနှစ်မေလ6ရက်အထိစစ်ကောင်စီစစ်တောင်းနဲ့ KNL ဦးဆောင်တဲ့မဟာမိတ်တပ်တွေနေ့စဉ်ဒီပါတိုက်ပွဲပေါင်း100ထက်မနည်းဖြစ်ခဲ့ရာစစ်တပ်ဘက်ကတည်ရင်မှုနဲ့ဒုတည်ရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်150ဦးသေဆုံးခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်12ဦး KNL မဟာမိတ်တပ်ဖွဲ့ Black Cobra စစ်တောင်းထံလက်နက်နဲ့တကွခိုးလုံလာခဲ့တယ်လို့သိရပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာမေလ17ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတိမ်အထင်အင့်မှတိမ်ထူထပ်နိုင်ပြီးတော့ကြံဘင်္ဂလားပင်လယ်အော်မှာတိမ်အနည်းငယ်ဖြစ်ထွန်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေမှာတနင်္သာရီကန်ယူတန်းရခိုင်ကန်ယူတန်းနဲ့မုဒ္ဒမာကွေဘက်တို့မှာလေဟာအနောက်တောင်ပတ်မှာတနင်္သာရီကို10မိုင်မှ -20 ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနည်းငယ်မှလှိုင်းအထင်အင့်ရှိနိုင်ပါတယ်မြဝကျုံးပေါ်ဒေသများမှာလီဟာအနောက်မြောက်ဘက်မှာတနအီကို10မိုင်မှ -20 ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းအနှင်းငယ်မှလှိုင်းအသင်တင်ရှိနိုင်ပါတယ်။မူးအခြေအနေမှာနေပြီးတော့စကိုင်းတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းမကွေးတိုင်းပဲခူးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့
မုံပြင်းတို့မှာနေရာစိတ်စိတ်မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးတော့ရန်ကုန်တိုင်းနဲ့အေရော်ဒီတိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။နေ့အပူချိန်များမှာရန်ကုန်တိုင်းနဲ့အေရော်ဒီတိုင်းတို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။
Radio NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော်လိုင်းကြပြအစီအစဉ်မှာတော့ဝင်းမင်းခါရေးထားပြီးလွတ်လပ်နေဦးဖတ်ကြားထားတဲ့ပညာရှိတွေညှင်းခုံဖို့ဆိုတဲ့တော်လိုင်းကြပြလေးကိုနားဆင်ခံစားမှာဖြစ်ပါရဲ့ရှင်
။ပညာရှိတွေညှင်းခုံဖို့ငါတို့ရဲ့စန့်ကျင်မှုကမြင့်မှုတောင်ကိုဈီးစေနဲ့ပေါက်တာဆိုတော့စင်ပိုက်ကိုချင်ကိုက်တလောက်ပဲရှိမှာပေါ့လို့လောင်ပြောင်းနှိမ့်ချခဲ့ကြတယ်။ငါတို့ကိုအထင်သေးတာဟာငါတို့အောင်ပွဲခံဖို့အတွက်ကြီးမားတဲ့အထောက်ပံ့ဖြစ်ကြောင်းငါတို့ရဲ့ရန်သူတွေငါတို့ကိုဝေဖန်သူတွေမသိတာကငါတို့ရတဲ့ဆုလက်ပဲသူ့လို့သူ့လို့ကို့လို့ကို့လို့ဆိုသလိုငါတို့လို့ငါတို့လောက်ရမယ်ဆိုတဲ့တရားချူမှာငါတို့ပျော်မွေ့ခဲ့ကြတယ်ငါတို့ရဲ့ရှေ့အလံဖြူများစွာထောင်ခဲ့တယ်သူတို့ရဲ့ဥကောင်းတွေကငိုက်ကြလို့သူတို့ရဲ့ဒူးတွေကိုွေးညွှတ်လို့ဒါကဘာမှမလုပ်ဘဲရလာတဲ့ဆန်းကျဲတဲ့ကံတရားလူများကောက်ချက်ဆွဲအောင်မလားကောက်ချက်ဆွဲအောင်မလားမျက်မမြင်ပုံနာတို့တိမ်ဖြင်းသူတို့ဆက်လက်ရီမောနိုင်ပါစေပညာရှိများလွတ်လပ်စွာငင်းခုံကြပါလေဝင်းမင်းခိုင်
Radio NUG သောတာရှင်များရှင်အခုတခါမြန်မာနေဦးခရိုနီကယ်မေလ9ရက်နေ့မြင်ကွင်းဖြစ်တဲ့မူမခရဲ့ဆောင်းပါးကိုနေဦးနိုင်မှာဖတ်ကြားပေးမှာဖြစ်ပါရယ်ရှင
်မြန်မာနေဦးခရိုနီကယ်မေလ9ရက်မြင်ကွင်းစစ်ကောင်းဆောင်မင်းအောင်နိုင်တဲ့တရုတ်သမ္မတမော်စကိုမှာတွေ့ဆုံမှုရဲ့အကျိုးဆက်ဘာတွေဖြစ်မလဲဆိုဗီယက်ပြည်ထောင်စုအပါအဝင်မဟာမိတ်တွေကနာဇီဂျာမနီကိုအဆုံးသတ်အောင်နိုင်ခဲ့တဲ့20မြောင်အထိမ်းအမှတ်ပွဲကိုရုရှားဖက်ဒရေးရှင်းမော်စကိုမှာကျင်းပရာမှာမြန်မာအာဏာသိမ်းစစ်ကောင်းဆောင်မင်းအောင်လှိုင်အားရုရှားဖက်ဒရေးရှင်းသမ္မတပူတင်ကဖိတ်ကြားခဲ့ပါတယ်။ဆီယာနာသိမ်းပြီးတဲ့နောက်တန်တမာရေးအရာဖဲကျင်ထားခံခဲ့ရတဲ့အာဏာသိမ်းစစ်ကောင်းဆောင်အဖို့အခုလိုနိုင်ငံတကာကောင်းဆောင်တွေတက်ရောက်တဲ့အခမ်းအနားကိုဖိတ်ကြားခံရတဲ့အခွင့်အရေးကိုလက်လွတ်မခံဘဲတက်ရောက်ခဲ့ပါတယ်။အဲဒီလိုတက်ရောက်ရမှာဒီအခမ်းအနားကိုတက်ရောက်လာတဲ့တရုတ်နိုင်ငံသမ္မတရှီကျင်းဖင်နဲ့အာဏာသိမ်းစစ်ကောင်းဆောင်တို့မေလ9ရက်နေ့ကတွေ့ဆုံခဲ့တဲ့အကြောင်းစင်ဝါသတင်းဌာနကဖော်ပြခဲ့ပါတယ်။ညီလာခံလိုဧကံပွဲအခမ်းအနားလိုပွဲတစ်ခုကိုနိုင်ငံကောင်းဆောင်တွေတက်ရောက်စင်မှာကောင်းဆောင်အချင်းချင်းဘေးပန်းတွေ့ဆုံမှုတွေလှုပ်ဆောင်ကြတာဟာတဘာဝဖြစ်ပြီးတော့မြန်မာစစ်ကောင်းဆောင်မင်းအောင်လှိုင်အဖို့တော်အခုလိုတွေ့ဆုံမှုဟာ၎င်းအတွက်တန်တမာရေးအရာအောင်မြင်မှုတည့်ရက်တပွဲရှုမြင်မှာအသေးချာပဲဖြစ်ပါတယ်။ယူကရိန်းစစ်ပွဲကြောင့်နေမြေကျူးကျော်သိမ်းပိုက်ထားတဲ့ရုရှားသမ္မတပူတင်ဟာနိုင်ငံတကာအတိုင်းဝိုင်းမှာတော့ကောင်းမွန်တဲ့ဂုဏ်သတင်းပိုင်ဆိုင်သူမဟုတ်ဘဲတယန်ဇာတများစွာပိုင်ဆိုင်ပြီးစစ်အင်အားကြီးတဲ့နိုင်ငံကြီးတစ်နိုင်ငံရဲ့ခေါင်းဆောင်ဖြစ်တာကြောင့်သာအရေးပါနေတဲ့ခေါင်းဆောင်တဦးဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီခေါင်းဆောင်အဖို့တော်တန်တမာရေးအကူအညီစစ်လက်နက်ပစ္စည်းထုတ်လုပ်ရေးနဲ့ဝယ်ယူရေးမှာလိုအပ်တဲ့အကူအညီနဲ့စီယူကျွမ်းကျင်မှုတင်ကြားရယူနိုင်တဲ့အခွင့်အလမ်းတွေကြောင့်ရုရှားအာဏာရှင်ပူတင်ကိုအရေးထားဆက်ဆံနေတာလည်းဖြစ်ပါတယ်စစ်ကောင်းဆောင်မင်းအောင်လှိုင်အဖို့အခုလိုတန်တမာရေးအရာသွင်းခံရတဲ့ခရီးစဉ်တွေကမကြာသေးခင်ကာလတွေအတွင်းပေါ်ထွက်လာခဲ့သလိုစကိုင်းမန္တလေးနဲ့နေပြည်တော်တို့မှပြင်းထန်စွာလှုပ်ခတ်ခဲ့တဲ့ငလင်ကြီးကြောင့်လည်းထိတွေ့ဆက်ဆံမှုတွေရခဲ့တာကိုအခွင့်အလမ်းအဖြစ်အသုံးချလျက်ရှိတာတွေ့ရမှာဖြစ်ပါတယ်မလနှောင်းပိုင်းကနေအခုလက်ရှိကာလအတွင်းနှစ်လဝန်းကျင်ကာလမှာစစ်ကောင်းဆောင်မင်းအောင်လှိုင်ဟာရုရှားကို2ချိန်ဘန်ကောက်ကို2ချိန်တွားရောက်ခဲ့ပြီးတော့အခုရုရှားခရီးစဉ်အတွင်းတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံခွင့်ရခြင်းကိုတန်တမာရေးအရအောင်မြင်မှုကြီးလို့မှတ်ယူကောင်းမှတ်ယူနေပါလိမ့်မယ်။တရုတ်နိုင်ငံအနေနဲ့ကတော့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးဆိုတာထက်ပထဝီနိုင်ငံရေးအရေးကြီးတဲ့နိုင်ငံဖြစ်ခြင်းမြန်မာနိုင်ငံတိုင်းပြည်နယ်ဒေသတွေကိုဖြတ်ပြီးတော့တွေ့တန်းထားတဲ့ရေနံနဲ့တဘာဝတန်ခွေပိုက်လိုင်းတည်ရှိရာနေနမိတ်ချင်းထိဆက်နေတဲ့နိုင်ငံမှာတခြားသောအင်အားကြီးနိုင်ငံတွေရဲ့ဩဇာခံတဲ့လက်နက်ကင်အဖွဲ့တွေနဲ့အစိုးရတွေဩဇာမလွှမ်းနိုင်ဘူးကအရေးကြီးတဲ့အချက်တွေဖြစ်ပါတယ်။ဒီအချက်တွေကမြန်မာနိုင်ငံရဲ့စစ်ကောင်းဆောင်ကိုတရုတ်နိုင်ငံရဲ့သမ္မတရှီကျင်းဖင်တွေးဆောင်ရတဲ့စေစုံမှုတွေဖြစ်နိုင်ပါတယ်။
တရုတ်နိုင်ငံသမ္မတကစစ်ကောင်ဆောင်နဲ့တွေ့ဆုံချိန်မှာဆွေးနွေးခဲ့တဲ့အကြောင်းအရာကိုစင်ဝါသတင်းကဖော်ပြရမှာမြန်မာနိုင်ငံရဲ့မိမိနိုင်ငံအခြေအနေနဲ့ကိုက်ညီတဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းရှောက်လှမ်းခြင်းအချုပ်အခြာအာဏာလွတ်လပ်မှုနေမြေပိုင်နဲ့ပြည်စုံမှုနိုင်ငံတော်တည်ငြိမ်မှုပြည်တွင်းနိုင်ငံရေးလုပ်ငန်းစဉ်တည်ငြိမ်သင့်လျော်စွာပေါ်ဆောင်မှုအားတရုတ်နိုင်ငံကထောက်ခံအားပေးကြောင်းနှစ်ဖက်အနေဖြင့်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုများကိုနှက်ဆိုင်စွာပေါ်ဆောင်ပြီးတရုတ်မြန်မာစီးပွားရေးဇင်းကြံရဲ့အဓိကစီမံကိန်းများတည်ဆောက်မှုအားစင်စက်မပြတ်တွန်းအားပေးပေါ်ဆောင်ရမှာဖြစ်ကြောင်းပြောဆိုသွားတယ်လို့ဆိုပါတယ်တရုတ်သမ္မတပြောဆိုသုံးနှုန်းနဲ့စကားလုံးအကြောင်းအရာတွေကိုတရုတ်ခွဲကြည့်မယ်ဆိုရင်နေမြေပိုင်နဲ့ပြည်စုံမှုဆိုတဲ့စကားလုံးလည်းပါဝင်နေတာသတိပြုမိပါတယ်စစ်ကောင်စီအနေနဲ့လက်ရှိအနေအထားမှာတိုင်းဒေသနေမြေတွေမှာမြို့တွေနေမြေတွေနဲ့စစ်စခန်းတွေအများအပြားဆုံးရှုံးထားတဲ့အချက်ကိုညှို့ဆိုတဲ့စကားလုံးလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ချင်းပြည်နယ်နဲ့ကချင်းကယင်နီကယားနယ်ရှမ်းမြောက်တို့လိုဒေသတွေမှာနေမြေဆုံးရှုံးမှုတွေရှိခဲ့တာကိုရင်ညွှန်းထားတယ်လို့ယူဆနိုင်ပြီးတော့တရုတ်နိုင်ငံကအဆိုပါစကားလုံးနဲ့အညီပြည်စုံမှုရှိဖို့ကူညီမဲ့သဘောလားလို့တွေးဆစရာရှိနေပါတယ်။ဒါအပြင်တရုတ်မြန်မာစီးပွားရေးဇင်းကြံရဲ့အဓိကစီမံကိန်းတွေတည်ဆောက်မှုကိုလည်းစင်စက်မပြတ်တွန်းအားပေးဖော်ဆောင်မယ်လို့ဆိုထားတာလည်းသတိပြုစရာဖြစ်ပါတယ်။ဒီစကားရဲ့ရည်ရွယ်ချက်ကတရုတ်နေဆက်ကနေလာရှိုးမန္တလေးနေဆက်ကုန်သွယ်ရေးလမ်းကြောင်းတွေနဲ့ကြောက်ဖြူရေနက်စိတ်ကန်တရုတ်မြန်မာကုန်သွယ်ရေးရထားလမ်းစတာတွေအကောင့်ထည့်ဖို့နိုင်အောင်တွန်းအားပေးမယ်ဆိုတဲ့သဘောလို့နားလည်ရပြီးတော့တွန်းအားပေးမှုတွေကဒီဒေသမှာလှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကိုင်တွေကိုစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်ရမှာတရုတ်ကထောက်ခံမဲ့အတိတ်ပင်မျိုးတွေးနိုင်တဲ့သဘောလည်းဖြစ်ပါတယ်။ဒီအချက်တွေအပြင်တရုတ်သမ္မတကမြန်မာနိုင်ငံထဲမှာရှိတဲ့တရုတ်နိုင်ငံရဲ့စီမံကိန်းတွေအကျိုးစီးပွားတွေကိုလက်တွေ့ကျတဲ့အကာအကွယ်ပေးမှုတွေလှုံ့ဆော်ပေးဖို့နဲ့နိုင်ငံဖြတ်ကျော်လောင်းကစားအွန်လိုင်းငွေလိမ်မှုတွေကိုတိုက်ဖြတ်ဖို့ကိစ္စကိုလည်းပြောဆိုခဲ့တယ်လို့ပါရှိပါရယ်တရုတ်သမ္မတရှီကျင်းဖင်ရဲ့ပြောဆိုချက်တွေကိုတေချာစွာစိတ်ငုံသုံးသပ်ကြည့်ရင်အာဏာသိမ်းထားတဲ့စစ်ကောင်စီကိုထောက်ခံမယ်ဆိုတာထက်မှန်ကတိပေးလိုက်တယ်လို့ဖြစ်ပြီးတော့အချို့သောတရုတ်နိုင်ငံအကျိုးစီးပွားလက်တွေ့ကျကျအကာအကွယ်ပေးရေးအခြေအနေသတ်မှတ်ချက်တွေနဲ့တွဲလျက်ရှိတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းသိရှိစေခဲ့တာဖြစ်ပါရယ်စစ်ကောင်စီအနေနဲ့ယခုနှစ်အကုန်နဲ့လာမယ့်နှစ်ဆန်းမှာလှုပ်ဆောင်မယ့်ရွေးကောက်ပွဲကိုလည်းတရုတ်နိုင်ငံကထောက်ခံထားပြီးတော့ဒီရွေးကောက်ပွဲနဲ့မြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခကိုအတိုင်းအတာတစုံတရာအရှိန်လျှော့ချနိုင်မယ်လို့မျှော်လင့်ထားပုံလည်းရပါတယ်။တရုတ်နိုင်ငံအနေနဲ့ရွေးကောက်ပွဲရလဒ်ကဘာဖြစ်မယ်မမှန်းဆနိုင်သေးပေမဲ့ဆီယာနာတင်းချင်းရဲ့အကျိုးဆက်ဖြစ်တဲ့ပြည်တွင်းစစ်မီးအရှိန်မြင့်လာခြင်းကိုရွေးကောက်ပွဲနဲ့အဆုံးသတ်နိုင်မယ်လို့ယူဆထားပုံရပါတယ်။တဖက်မှာမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုဇက်တက်နိုင်ဖို့တန်တမန်နီးနေဆက်ဖွင့်ပိတ်လုပ်တဲ့နီးတွေနဲ့ကျူးဆွေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ထားပုံရပါတယ်။စစ်ကောင်စီကောင်းဆောင်မင်းအောင်လှိုင်ကတော့တရုတ်နဲ့ရုရှားနှစ်နိုင်ငံကိုအားကိုးအားထားပြုနိုင်ပြီးတော့ပြည်တွင်းမှာဆုံးရှုံးနေတဲ့စစ်ရေးစီးပွားရေးစိုးရွားစွာဆုပ်ယုပ်ကြဆင်းမှုကိုတန်တမန်ရေးနဲ့ကြားခံနေပြီးတော့ဒီလိုအသက်ငယ်စီကဘယ်လောက်ထိရောက်မလဲဆိုတာလာမယ့်လအနေငယ်အတွင်းဖြစ်ပွားလာမယ့်အဖြစ်အပျက်တွေကိုကြည့်ရင်ခံမှန်းနိုင်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
ဗီဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့ကရင်နီကရားဘာသာဖြင့်တပတ်အတွင်းသတင်းများကိုခုရယ်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ဘောမဖက်စီလိုပြည်သူမှုဖက်စီခုံရရှုခဲရေဒီယိုအန်ယူဂျီတနွေကိုရီတာရင်နဟိဆုထေလိုပဲစီနာကေယာလီငိုနပါဘာမာခူရဲနပရေဂလိုလိုရီတာရင်နမှာဟေထီကီရင်နာရောအလိဟယကနုမေတာတူနီတီများထီကီရီရင်နမှာကလီမတ်စီပူပြတဲ့အကလက်ဂလိုအလိနာထူတိုညီပေပေမေတာတူနီတီဖုနထီကီဒူခူဒူဝါလေးရှိလာရင်နာရောကဲနူမီစေတဲ့ပလော့ဂျူနီတီအငီခွင်းတေကူလူခါလီရင်နအဟိတာကယန်နီတီဖွေနာပရေဟေတီကီနာရောအလိယကနုမေတာတူနီတီများတီကီရီရင်နာမှာကလီမတ်စစ်ပူပြချက်အကလက်ဂလိုအလိနာထူတိုအငိပေပေမေတာတူနီတူဖုနဘေရင်နာမှာဖဲလုံမီစစ်တဲ့ပလော့ဂျူလင်းတီအငိခွေအပလော့မှုအပါနီတီတူတူမြေကျူဖူတခြားတဲ့ပါအပလော့မှုစီနာရောအဘေစေနာဟေတီကီအလိယကနုမေတာတူနီတီစီနပေပေမေတာတူဘေနီတီအငိအလိုနီတူဖုနတီကီဒူခွေနာရောအဟိကန်နီတီရင်နာပဲ ဟေတီကီနာရောအလီမြာနီဒီအန်ယူဂျီခွီအပလော့မှုအခုတဟေရင်နလိမတာတေကခေဆာဘန်နီဒီအငီစီခွီအပလော့မှုစီနာမှာဘေအရီကြာရင်နမေတာတေမီလီပရိုပင်းနီဒီအငီအလိုနီဒီဖုန်နအန်ယူဂျီခွီအပလော့မှုရင်နမှာဟေချီကီကလင်ငါမှာမတူအလီပေရှဲနီဒီဟေချီကီတေရယာနီချာအပလော့မှုစီနာမှာမတူဟေနမှာလေဟေထေတာပေရယာဘဲနီဒီအငီအလိုနီဒီဖုန်နဒီကေဒူခွေနာရောအဟေပူနီကြာဒီဖွေဟေနမှာစင်ငင်နီဒီနာတရီတေကြပွေနာဗရဲတခြားတဲ့ပါခုခရနီတူအရှုခေအိုနီတူဖွေးနာရောမေပလော့ကျူပူနီတီအငင်အလိုနီတူဖွေးနထေကေပလော့ကျူဖရချာခုဒူအလဟီနီတရီကြရင်နဟေဆူထေလူပဲစီပါတခြားတဲ့ပါထူထေခုခရနီတီအရှုခေအိုနီတူဖွေးနာရောမေပလော့ကျူပူနီတီအငင်အလိုနီတူဖွေးနထေကေပလော့ကျူဖရချာခုဒူမန်ဝဲခိုင်တန်ရင်နာရောအေကရနီတီပင်ခွေအပေါ်မူတဲ့ကုလူခါလီရင်နာပဲခွေအပေါ်မူရင်နာမှာမေလွီနာအရှုခေကူတဲ့ပေါ်ရှာငီတပြတဲ့ရှေပို့တဲ့ချင်များထေချစ်တလူနီတူဖွေးနထေပလေချစ်တနီဒီဒေါ်ဆုခါလီတိဘေဘေတနီဒီခွန်ရအွှေခေပေအချေရီမေဘေနီဒီပါတီဟိနမပစင်ငီနီဒီပနီဖုနတခြားတဲ့ပါခုကယာနီဒီအွှေခေဦးနီဒီဖွင်လာတော့ပေအင်းနာမဘေမေပရောဂျက်တာတေရန်နီဒီအငီအလိုနီဒီဤနာမတေမေထူထေရန်နီဒီဖွင်လာတော့ဖကြခုဒူစီဤနာမတေမေလေးထူထေဘေနီဒီအငီကြာဒူတနီရန်နီဒီဖုနထပလေဖြစ်နီဒီတေတရာခုတေဟီစီဤနာမထီကီကူဘေဘေထီကီကလောဘေဘေဂျီတနီဒီခါလီဘေဖူတီဘေဘေမေနီဒီတဖြစ်တဲ့မေဟိနာမတခြားတဲ့ပိုင်းရဲ့တပိဋ္ဌာစီနာမအိုနီဒီပါတိအပွိသရိနာမအိုနီဒီပါတိတနီနီဒီရထဂျီတနီဒီခါလီတိဘေဘေအဂျေအရီပူနီဂျေငီအလိုနီဒီဖူနခရဇာကူဒူရနာရောအဟိကျန်နီဒီဖွေဟိနာမစင်ငီနီဒီနာတရီတေကြရင်နာဗရင်တရီကန်နီကီယာလီမီချူပူစီအငိတန် KMTF ပြူဟာအမန်နီယူရနာရောအလိမေပရောချီထျာနီဒီနအပါထျာနီဒီတနာခါလေအလိမေနီဒီသတရီအရိကြရင်နဟေဆုထေလပဲစီပါအနာနီရီနေရှင်နာညာနာမီလက်တငီရင်နမာ KNDF ပြူဟာအမန်နီယူအလိမေပရောချီထျာနီဒီရင်နအပါထျာနီဒီတနာဖွေနာပဲပေတရီကူရင်နမာပြူဟာအမန်နီယူတယင်စီရင်နမာတယင်နေရှင်နာညာနေရှင်နာစီယိုနေရှင်နာနီယူနေရှင်နာတူအိုကလေအဒူကူတေစီကလေဖူစီရင်နာရောအစီမေပေါ်ချူနီတူအပါချာနီတီသနာခါလီတတရီအညင်အတရာချာနီတီဘဲလေဂျာဒူဇင်ညာနီတီစီဒီလျာနီကြာဒူဆက်ဂလီဖူစီအညင်ဂျာဒူဇင်ညာနီတီစီနာတပဟယာလုံမင်းနီတီတခြားတဲ့ပါတမေအကလက်ကလိုစီအညင်အိပေတာနီတီစီနမင်းနီကြာဒူဖုန်နေဟိနမစင်ငင်နီတီနာတရီတေကြာရင်နာပဲအချေရီဆူစီယာနီတီစီနာလေတနီတာတေရီယာနီတီအညင်အကလက်ကလိုစီနအဒင်ညာနီဒီလိုတဲ့ကူရင်နမအမေလူနီဒီပင်လက်ခင်းမီကျေစီတော့ဆိုခါလေအရိကြရင်နဟေဆုထေလူပဲစီပါအချေရီဆူစီယာနီဒီစီနာလေတနီတာတေရီယာဘဲနီဒီအညင်အကလက်ကလိုစီနအလိတင်ညာနီဒီလိုရင်နမဘေးမီလန်ညာကြီးရင်နအမေလူနီဒီပင်လက်ခင်းမီကျေစီတော့ဆိုခါလေဖုန်နပပသိလူရင်နရောတဆူစင်ညင်းနီဒီရင်နပဲဥပဟယာချာနီဒီတဟီစီရမဆရာဆရာမအဖရတေနညာရှိလနဥပဟယာချာနီဒီထအပယေနီဒီအငီရှေခါလိဖုနာရောတာတာတိုင်လွင်နာလက်ခီမီဂျီစီဟိုထူအိုဆရာမဒါဖရီနာရောအပုတ်တရီဒညာနီဒီဖုနာပါဟိနမစင်ယီနီဒီဒရနတနာမီလေကူရင်နာမဆရာဆရာမစီအခရစီယူရဲ့လို့ပါနီဒီတညာပွဲစီနအမေနီဒီဘေလက်ခီမီဂျီစီဒေါ်ဆိုခါလိအကူဖုနာပဲလက်ခင်မီကျေးဇူးတော်ဆုခါလီကူရင်နာမဆူလီဟိုအိုနီဒီတယေနာညာရှိလဆရာဆာမွေစီနာမအိုနီဒီဒါယေလနာဆူလီဟိုဖူစီနာမအိုနီဒီညေဆောလခါလီဖုန်ဟိနာမစင်ငေနီဒီနာတရီတေကြာရင်နာပဲခွန်ယာဟိဆိုထီလိုပဲစီရေဒီယိုအန်ယူဂျီတနွေကူရီယာမထနီကြာဒီဘေဟောနီဒာနီဒီပေါ်မုဖက်စီလောဘီအိုမူရီယာဒွေသစီနီလောဒီပေါ်နတ်တဖေပါနီတေဘွေတရီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့
နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်